My name is Chelsea Byers, and me too.
My name is Taylor Morley, me too.
My name is Hussein Turk, and me too.
Hi, my name is Valerie Lopez.
Hey, Agaro, kiki ni ni California ma chimpa me. Hashtag me too march chite kwe twe. Kuma katha season du du ga. Thro go rain rain bai sa ya so ga mu. Tamam ho ka indie pya pya aw nau che khan ya de chao. Akhu lo tu jin si cha da bi ni tin sa shine pwe ma pyo cha ke cha da ba. Me too so ra ga ro nga le pa re so de rain bai sa ya so ga mu. Ka indie pya pya aw nau che khan ya du du si ne ma.ကျွန်တော်ကျမလေးပါတယ်ဆိုတာကိုလူသိရှင်ကြားထုတ်ဖော်ပြီးအင်တာနက်ပေါ်မှာ #MeToo လှုပ်ရှားမှုကိုဆိုလိုတာပဲဖြစ်ပါတယ်ဒီလှုပ်ရှားမှုဟာ2019ခုအောက်တိုဘာလကနာမည်ကြီးရုပ်ရှင်မင်းသမီးအလစ်ရှာမီလန်နိုကနေ Hollywood Miramax ရုပ်ရှင်ထုတ်လုပ်ရေးတတိကြီး Harvey Weinstein ဆိုသူကသူ့ကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်ဆိုတာကိုအခုလို #MeToo သင်္ကေတသုံးပြီးTwitter ပေါ်မှာထုတ်ဖော်ခဲ့တဲ့အတွက်အဲ့ဒီတင်ဂီတာကိုအောက်တိုဘာလ15ရက်နေ့ဒီမှာပဲလူ2သိန်းခန့်ကတုံးခဲ့ပြီးအောက်တိုဘာလ16ရက်နေ့မှာတော့လူ5သိန်းအထိတိုးပြီးတုံးခဲ့တာတွေ့ရပါတယ်။အချိန်နဲ့မှာပဲဒီတင်ဂီတာကို Facebook မှာပထမ24နာရီတွင်လူ 4.9 သန်းကတုံးခဲ့ပြီး Post Bounce 12သန်းတင်ခဲ့တာဖြစ်ပါတယ်။ Alicia Melano ကအခုလိုအမျိုးသမီးတွေ Me Too တင်ဂီတာမပါဝင်ပြီးရင်ဖွင့်ခဲ့တာဟာအမျိုးသမီးတွေရဲ့စီးရုံးမှုကိုကြားသလိုက်တာဖြစ်တယ်လို့ဒီမီဒီယာကပြောခဲ့ပါတယ
် Now, I just think that it's something that is so prevalent. It is a cultural issue that I think that we have to face.
ဒီလိုဖြစ်တွေ့ဟာသိကိုဖြစ်များနေပါတယ်လူရင်ကျေးမှုမှာဖြစ်နေကြဒီတရားလို့ဖြစ်နေပါပြီအမျိုးသမီးတွေအခုလိုဒီလှုပ်ရှားမှုမှာပါဝင်ခြင်းဟာသူတို့ရဲ့ဖြစ်တဲ့တ냐ကိုထုတ်ဖော်ပြကြဖို့မလိုသလိုဘယ်သူကသူတို့ကိုစော်ကားတယ်ဆိုတာကိုလည်းနာမည်ထုတ်ဖော်ပြကြဖို့မလိုပါဘူးစော်ကားခံရတဲ့သူတွေထဲပါဝင်တယ်ဆိုတာကိုဖော်ပြခြင်းအပြင်တွေးစည်းခံမှမှုကိုပြတ်တာတဲ့သဘောပဲဖြစ်ပါတယ်ခုလောက်လူဦးရေတန်းနဲ့ချီပြီးတိုးလာတာကိုကြည့်ခြင်းအပြင်အမျိုးသမီးတွေအတူတကွတွေးစည်းခံမှမှုရပ်တည်ရင်အင်အားတရဖြစ်တယ်ဆိုတာကိုကြားသရရောက်ပါတယ်လို့ Alicia Melano ကသတင်းမီဒီယာကိုပြောသွားတာလည်းဖြစ်ပါတယ်။ရုပ်ရှင်ထုတ်လုပ်ရေးတတိယကြီး Weinstein ရဲ့စော်ကားမှုကိုခံခဲ့ရတဲ့ရုပ်ရှင်လောကကလူတွေဒီလှုပ်ရှားမှုမှာပါဝင်ခဲ့ကြရမှာ2006ခု Academy ရုပ်ရှင်မင်းသမီး Reese Witherspoon နဲ့ပါဝင်ပါတယ်။ Director Weinstein ကသူ့ကိုစော်ကားခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာကိုအခုလိုဖွင့်ဟခဲ့ပါတယ
်။Experiences and I come back to you very vividly, and I found it really hard to sleep, hard to think, hard to communicate.
ကျွန်တော်ကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာပါဖြစ်ဖြစ်တည်းများကိုကျွန်မကောင်းကောင်းကြီးမှတ်မိပါတယ်ကျွန်မအင်မတော်နိုင်ခဲ့ပါဘူးကျွန်မအမှန်ကိုဖြစ်ဖြစ်ချင်းပဲထုတ်မပြောမိခဲ့တဲ့အတွက်နောင်တလည်းရမိပါတယ်အငြင်းယူခဲ့တာကိုလည်းဝန်းနေမိပါတယ်ကျွန်မ16နှစ်အရွယ်ကဒီဒါရိုက်တာကကျွန်မကိုစော်ကားခဲ့တာပါ
တကယ်တော့ဒီ MeToo ဆိုတဲ့အတုံးဆုံးကိုပထမဦးဆုံးတုံးခဲ့သူကတော့လူမှုရေးဆိုရှာသူထာရီနာဘတ်ပဲဖြစ်ပါလေသူကလူမဲအမျိုးသမီးတွေအထူးသဖြင့်လိင်ပိုင်းဆိုင်ရာစော်ကားမှုခံနေကြရတာနဲ့ပတ်သက်လို့2006ခုနှစ်က MeToo ဆိုတဲ့မှတ်တမ်းရုပ်ရှင်ကိုရိုက်ကူးခဲ့သူဖြစ်ပါလေထိုစဉ်ကသူရိုက်ကူးဖို့ဖန်လာခဲ့တဲ့အကြောင်းကတော့အသက်73နှစ်ပဲအမျိုးသမီးငယ်လေးတူကသူအနေနဲ့လိမ်ပိုင်းစော်ကားခံခဲ့ရတာကိုသူ့ကိုလာဖွင့်ဟပြီးအကြံဉာဏ်တောင်းခံခဲ့စဉ်ကထိုစဉ်သူ့အနေနဲ့ဘာမှမတတ်နိုင်ခဲ့တာကိုယူကျုံမရဖြစ်ပြီးခုလိုမှတ်တမ်းတည်ရုပ်ရှင်ရိုက်ကူးခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူကဒီလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းမီဒီယာကိုပြောခဲ့တာကတော့
This is not about me, it's about survivors. And it's about
ဒါဟာချမတယောက်တည်းတည်းမဟုတ်ပါဘူး။ဒီလိုစော်ကားခံခဲ့ရပြီးမှဘဝကိုရင်ဆိုင်ရဲတဲ့လူတွေအတွက်ဖြစ်ပါတယ်။သူတို့တွေဘဝကိုရင်ဆိုင်ရမှာဘယ်လိုအကူအညီတွေလိုအပ်တယ်လဲသူတို့ကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုလိုချမှုရှိစေဖို့ဖြစ်ပါတယ်လို့ Facebook ကပြောသွားတာဖြစ်ပါတယ်ဒီ Me Too လှုပ်ရှားမှုကြောင့်လိင်ပိုင်းဆိုင်ရာစော်ကားခဲ့ကြသူတွေလူသိရှင်ကြားဖြစ်ကုန်ကြတဲ့အတွက်ကြောင့်လေဒီကဆွဆွဲချင်းခံရတဲ့ Director Weinstein ကတော့ ကောင်းကြီးဘုတ်ဖွဲ့ကနေထုတ်ပြန်ခြင်းခံခဲ့ရပါတယ်။အချိန်နဲ့မှာပဲဗြိတိန်မှာဆိုရင်လေကာကွယ်ရေးဝန်ကြီးမိုက်ကယ်ဆာလန်ဟာမြို့သီးတွေပေါ်ကအင်ဂျီပြက်ပြက်အောင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့သတင်းပတ်ကပဲဝန်ကြီးချုပ်သရီဆာမီတာနှုတ်ခွက်စာတင်သွင်းခဲ့ရမှာသူ့ပေါ်ဆွဆွဲချက်တွေအများစုဟာမမှန်ကန်ပေမဲ့သူအတိတ်ကလုပ်ခဲ့တဲ့ဖြစ်ရပ်တွေဟာသူ့ယာတို့မှာစောင့်ထိတ်ရမယ်ကျုပ်တို့တိတ်ခါနဲ့မညီဘူးဆိုတာကိုသူနားလေသဘောပေါက်တဲ့အတွက်ကြောင့်ယာတို့ကနေထုတ်ထွက်ခွင့်ပြုဖို့ရည်တာခဲ့တာတွေ့ရပါတယ်။ဒီ hashtag #MeToo တင်ကြတာဆိုရှယ်မှုကိုကုစိုးတောင်ကိုရီးယား၊ဗီယက်နမ်၊တရုတ်၊အိန္ဒိယ၊ပါကစ္စတန်၊ UK ၊ပြင်သစ်အပါအဝင်အနည်းဆုံးနိုင်ငံပေါင်း85နိုင်ငံတို့မှာပြန့်နှံ့နေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာရောဒီ hashtag #MeToo ဆိုရှယ်မှုဟာအင်တာနက်နဲ့ Facebook တွေမှာအသုံးပြုတာကြီးစနေပါပြီလားဆိုတာကို Triangle Women အဖွဲ့ကမတည်သူမခင်လေးကိုမေးချီခဲ့ပါတယ်
။ကျွန်မတွေ့တာကတော့ကျွန်တော်တို့ဒီအမျိုးသမီးလုံနေကြတဲ့အမျိုးသမီးတချို့ရဲ့ post တွေမှာတွေ့ရတယ်။နောက်တစ်ခါအဲ့လိုပေါ့အမျိုးသမီးတွေမလုပ်ပေမဲ့ဒီလူမှုအသင်းအဖွဲ့တွေမှာလုပ်နေတဲ့ညီမတွေကတင်လာတွေတွေ့တယ်။ညီမလေးတယောက်ဆိုလို့ရှိရင်သူကသူစပြီးတော့တင်လာအောင်ကျွန်မတင်ထားမိတယ်။အဲ hashtag #MeToo လို့ရေးပြီးတဲ့အခါမှာသူကအကောင်မလေးငယ်ငယ်လေးတယောက်ဖြစ်တယ်အဲ့ဒါနဲ့နိုင်နေမှာပေါ့လျှောက်သွားရင်လက်ဖက်ရည်ဆိုင်ရနေဘလိုမျိုးသူ့ကိုအင်ကြီးပြက်အောင်လို့မျိုးဘလုံးဆောက်ချက်တယ်ဆိုတာကိုခံရတယ်ဒါပေမဲ့သူကအဲ့လိုဆောက်ချက်တဲ့လူကိုသူကတက်တက်သွားပြီးတော့ဘာလုပ်တာလဲဆိုပြီးတော့ပြန်ပြီးတော့နေလိုက်တဲ့အခါမှာဆောက်ချက်တဲ့လူကတော့အားသွားပြီးတော့ဘာမှမပြောရဲနဲ့မျက်စိနဲ့နာဖြတ်ပြီးတော့ဟိုထွက်ပြေးသွားရတယ်ဆိုတဲ့ဟာမျိုးလေးတင်လာလဲတွေ့ဘူးလေတချို့တွေကြတော့လေခံနေရပါတယ်တက္ကသိုလ်မှာဒီမျိုးခံနေရတာတွေရှိတယ်အိမ်မှာခံနေရတာတွေရှိတယ်ဆိုပြီးတော့ကြီးတဲ့သူတွေလည်းရှိပါတယ
်မအီတီကျော်ကတော့မြို့သမီးအခွင့်အရေးအကျိုးတော်ဆောင်သူဖြစ်ပါတယ်ခုလိုမြို့သမီးတွေပေါ်အချမ်းဖက်စော်ကားမှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားအမြင်ကိုတင်ပြရင်ဒီတွင်ပါရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်အကျဉ်းဆက်မှုတွေရပါတော့အရင်တုန်းကတော့ရှိခဲ့တယ်အကုန်လုံးကလည်းတည်ပြီးသားပါဒါပေမဲ့ပါရက်စာရဲဟိုမှာရေးပြီးတော့အရင်တုန်းကအခြေအနေနဲ့ကြတော့မလုံနိုင်ခဲ့ကြဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာကြတော့မြို့သူမီးများအကျဉ်းဆက်မှုအနေကိစ္စရက်တွေမှာလူတွေကပို့ပြီးတော့အာရုံထားလာကြတယ်ဒါကလည်းလူမှုပတ်ဝန်းကျင်ပြဿနာတစ်ခုပြီးလို့ရှိရင်ဒီပတ်ဝန်းကျင်တစ်ခုလုံးနဲ့ဆိုင်တယ်ဆိုတာကိုလည်းလူတွေကစပြီးလက်ခံစားပြုလာကြနေပြီပေါ့နော်ဆိုတော့ဒါပေမဲ့အဲ့လိုမျိုးလက်ခံစားပြုတဲ့အပိုင်းဝိုင်းရကျင်းလေးတယ်ပေါ့နော်အဲ့ဒါအများကြီးကျဲအောင်ကျဲကျဲပြက်ပြက်နဲ့ဟိုလှုပ်ဆောင်နိုင်ဖို့လိုတယ်အဲ့ဒီအတွက်လည်းနိုင်ငံတော်အစိုးရရဲ့ဟိုပူးပေါင်းပါဝင်မှုကလည်းအများကြီးရေးကြည့်ပါတယ်ကျန်းသက်ခံရတဲ့အမျိုးသမီးတွေဘဝကိုစာနာပြီးတော့ပေါ့နော်ဝန်ဆောင်မှုယူမလို့ယူဖို့လာရဆိုလို့ရှိရင်သူတို့ကိုအပြစ်တင်တဲ့ပုံစံမျိုးမဟုတ်ဘဲနားလည်မှုအပြစ်ပြီးပြီးတော့ဟိုလှုပ်တဲ့ဝန်ဆောင်မှုမျိုးတွေကအများကြီးလိုအပ်တယ်ဆိုတော့ဒီအမျိုးသမီးတွေကဘာအဓိကလိုသလဲဆိုတော့သူတို့အပြစ်သက်ခံရတာသူတို့အပြစ်မဟုတ်ပါဘူးပေါ့နော်အပြစ်ကိုကျူးလုတ်တဲ့သူကအပြစ်ခံရသူဖြစ်ရမယ်ပေါ့နော်အပြစ်ကျူးလို့သူကကျူးလို့နဲ့အတိုင်းခံရမယ်ဒါပေမဲ့အလုတ်ချင်းခံရတဲ့သူကကြတော့ပဲဝင်းကျင်ရဲ့ဒီအထောက်အကူပေါ့နော် support ကိုအပြစ်အဝရစေရမယ်အဲ့ဒါကတကယ်ကိုလိုအပ်တယ်ပေါ့နော်အဒီအမျိုးသမီးတွေကဟိုသူခံရတာသူ့ကြောင့်မဟုတ်ဘူးတခြားသူကြောင့်ပေါ့နော်အဲ့ဒါကိုပဲဝင်းကျင်ရတဲ့လက်ခံဖို့လိုတယ်အဲ့ဒီတော့မှသာအမျိုးသမီးကဒီတကယ်ဟိုသူ့အတွက်ပေါ့နော်ရည်ရှိမှရည်တည်နိုင်မယ်အဲ့လိုရှိရင်ဒီသူတတ်တည်ရှိရှိနဲ့ပေါ့နော်သူရဲ့လှုပ်ဆောင်ချက်ကမှန်ကန်တယ်ဒီလိုမျိုးဟိုအကြမ်းဖက်မှုကိုလက်မခံဘူးပေါ့နော်သူရဲ့ဆုံးဖြတ်ချက်ကမှန်ကန်တယ်ဆိုတော့ဟိုလေမိသားစုကလည်းသူ့ကိုအထောက်အကူပေးရမယ်ပေါ့နော်အဓိကတော့ရင်းကျေမှုဒလိထုံးစံတွေမှာကောင်းတဲ့ဟာတွေလည်းအများကြီးရှိပါတယ်ဆိုတော့တချို့မျိုးသမီးရဲ့ဘဝကိုထိခိုက်နစ်နာလောက်တဲ့အထိအတိုးတရားမှုရှိသေးတယ်ရင်းကျေမှုဒလိထုံးစံကိုတော့ခေတ်စနစ်ပြောင်းလာတဲ့အများပေါ့နော်တဖြည်းဖြည်းဖယ်ရှားဖို့အတွက်လိုနေလို့ထင်ပါတယ်အဲ့လိုမျိုးကိုလည်းတဦးတယောက်တည်းပဲလုပ်လို့မရဘူးပေါ့နော်ပတ်ဝန်းကျင် society တစ်ခုလုံးကသူချင်းပြောင်းလဲရမယ်လို့ထင်ပါတယ
Not enough.